Asoya tapek galena jiji jalo de sonore kitchen lumia yeta, KIA tenan janga bolong ne dre, one etching attainment almi sudan berigo, kitchen bin and michinamune, kitchen sipi doka de scanry ma jimpani javare, monoguema, diginesa de jimbare almi con ayu sudan buego, kitchen niching Korean and puerto ga usan jimbabi, kitchen bidu lutu town chil teo sudan javare, a piezongo, setemi miantare, masumunga, biopia bivanshe.
နိုဝင်ဘာလ19ရက်နေ့ကကချင်လွတ်မြောက်ရေးအဖွဲ့ KIA ကချင်လွတ်မြောက်ရေးတပ်ရဲ့ဘိုးလောင်းစစ်တင်တန်းကြောင့်တရှိတဲ့နေရာကိုအစိုးရတပ်ဘက်ကနေပြီးတော့လက်နက်ကြီးကြီးကြားတဲ့အတွက်ဘိုးလောင်း23တုံးယောက်ကြာဆုံးခဲ့ရပြီးတော့အတော်များများအပြင်းထန်ဒဏ်ရာရခဲ့ကြပါတယ်အခုလိုမျိုးဘိုးလောင်းတွေအစုလိုက်အပြုံလိုက်တေဆုံးခဲ့ရတဲ့အပေါ်မှာကချင်ပြည်သူလူထုကဝမ်းနည်းကြေကွဲခြင်းအထိမ် ကချင်လူငယ်တွေကဥဆောင်ပြီးတော့ကျင်းပနေတယ်လို့အခမ်းအနားပွဲဖြစ်မြောက်အောင်စီစဉ်သူတဦးဖြစ်တဲ့ကချင်လူငယ်ဂေါမ်ဂျမ်နော်က VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်ညီကမှာရှိရခင်ရဆိုင်ကနာပေါင်းစုကလူငယ်ကြီးတချို့ CS ဆိုအခွင့်အရေးကလူငယ်တွေပါပေါ့နော်ဒီကညာရဲ့ဒီရှင် Y-Mon နဲ့ကြီးစက်နေတဲ့ဧရာကြီးကပေါ့နော်လူပေါင်း4000ဝန်းကျင်လောက်ရှိနေအဲ့မြို့သူမြို့သားရဲ့ဟိုသဘောထားတော့သူတို့တော်တော်ဝန်ကြီးကြီးဝင်နေတာပေါ့နော်သူတို့ရဲ့တာဝန်လေးလာကြည့်တော့မသိရလေဆိုချင်းစစ်တမ်းစစ်မြင်ပြင်မှာသူအချင်းချင်းတိုက်ပြီးတော့ဆုံးတဲ့ချိန်ကျတော့သူ101နဲ့ရပေါ့နော်ဒါပေမဲ့ဒါကြတော့တကယ်ဆောင်လေးလို့မရတဲ့အဖြစ်ပြက်ပြီပေါ့ဒီလိုမျိုးကျွန်တော်တို့ဒီမှာလူငယ်ရသူ့နေရာနဲ့ပြင်နေတယ်ဗျာဌာနချုပ်ရဲ့ဝင်းကျင်မှာရှိနေသူတို့ကဒီမှာစစ်တမ်းပဲတက်နေစစ်တမ်းတက်နေဆိုတော့သူကအလစ်တုတ်ပြီးတော့တက်ခတ်ခံရတယ်ကြောင့်ဒါဟာအင်တာမညစ်ပတ်တဲ့အပြည့်အမူဖြစ်ပြီးတော့ပြင်နေဖြစ်တာဒီလိုပဲတုတ်တက်တာပေါ့
အခုလိုမျိုးကချင်လွတ်မြောက်ရေးတပ်ရဲ့ဗိုလ်လောင်းတွေအများအပြားတေဆုံးခဲ့ရတဲ့အပေါ်ကချင်ဒုက္ခသည်စခန်းတွေမှာလည်းအထူးဝန်းနေချင်းအထိမ့်မှန်နဲ့စာတင်ကြောင်းတွေပိတ်တာနောက်ကချင်အမျိုးသားလံကိုတိုင်တဝက်လှင့်ထူခြင်းအပါအဝင်အောင်းမေဘွယ်ဝိပုစုထောင်းဘွယ်တွေကိုလည်းကျင်းပနေပါတယ်လို့ကချင်စစ်ပြေးဒုက္ခသည်များကူညီမှုအဖွဲ့ WPN ကဒေါ်မယ်ရီတွန်ကပြောပါတယ
်။ဖြစ်ချက်ကပြောရမယ်ဆိုရင်ဒါကျမတို့အားလုံးပေါ့ကချင်အမျိုးသားလုံးသာမကလူသားချင်းစာနာမှုစိတ်ရှိတဲ့လူတွေအားလုံးအတွက်ကတကယ်ကိုစောင့်နှံ့ဆက်စပ်ယူဆောင်ဖွဲ့ရဖြစ်တယ်ပေါ့လေနော်။20နှစ်မနက်မှာကိုဒီကျမတို့အဲတက်ဆိုင်ရာထွက်တဲ့ဆန်းတွေအားလုံးမှာအထူးတို့အတွက်ကိုဆူတောင်းပေးတာလုပ်ပါတယ်။နောက်ပြီးမှဒီ KIA control area မှာရှိတဲ့အကြောင်းတို့ရုံးမြင်ပိုင်းကအားလုံးတို့ပိတ်တာရှိရပေါ့လေနော်။အဲ့ဒီမနက်လုံးကပေါ့ဒါအလန်တော်တွေတဝက်လွန့်သူပြီးမှအားလုံးတို့လည်းနောက်ဟိုနိုင်ငံတိုင်းမှာရှိနေတဲ့ဒီ kitchen community တို့လည်းကောင်းပါဒီဇာတာရေးတွင်းဖက်တဲ့အားလုံးကလည်းအထူးဆူတောင်းခြင်းတွေလုပ်ပေးတာကိုကျွန်မကြားရတယ်ပေါ့လေနော
်။အခုချိန်မှာတော့စစ်ဘေးဒဏ်ကနေထွက်ပြေးတိမ်းရှောင်နေရဆဲဒုက္ခသည်တွေဟာသူတို့ရဲ့အသက်လုံခြုံရေးစိုးရိမ်မှုတွေပိုတိုးလာပြီးကြောက်လန့်နေကြတယ်လို့ကချင်စစ်ပြေးဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေတဲ့ဒေါ်မယ်ရီတွန်ကဆိုပါတယ
်။19ရက်နေ့ဖြစ်သွားတယ်ဆိုရဲအဲ့ဒီအဖြစ်ကြာဆိုရှင်ဒီဒုက္ခတွေတော်တော်များများရှိတယ်အဝဲကြိုက်စတက်နဲ့တိတ်ပြီးမှလည်းမဝေးပါဘူးပေါ့လေနော်။ဒါပေမဲ့အခုဆိုရင်ဒုက္ခတွေဆိုလည်းအရင်ကြောက်သွားကြတယ်။အဲ့ဒီမှာလိုင်ဆောင်မှာရှိရလို့မဟုတ်ဘူး။ကျမရီမိုင်းဂျာယံတောက်လျှောက်မှာလည်းဘယ်တော့တွေခါမှရှိလူတွေရိုးရိုးတာမန်နေတော့မှတို့မှဟိုလုံခြုံမှုပေါ့လေနော်စိတ်ပေါ့လေနော်။အဲဒီစိတ်ရဲ့ခြောက်ခြားမှုလေးတွေကျမနည်းနည်းစကားလိုက်ပြောကြည့်အခါမှာအဲ့လိုမျိုးကြားရပြီဆိုတော့ငါတို့အိမ်မှာရှိနေတောင်မှဒီလိုလက်လက်ကြီးကအချိန်မီးချရောက်နိုင်တယ်ပေါ့လေနော်လူတွေရဲ့စိတ်ထဲမှာကတော်တော်လေးကိုကြောက်ရွံ့လာတယ်ခုကျမတို့အားလုံးကြည့်တဲ့အတိုင်းပဲဒါငင်းချင်းရေးပေါ်ဆောင်မှုဆိုပြီးမှဒါအများကြီးလုပ်နေတဲ့အခါမှာပေါ့လေနော်ဒီလိုမျိုးတရားလက်လွတ်နဲ့ငင်းချင်းရေးကိုမလိုလားပါဘူးဆိုရက်အပြုတ်အမူမျိုးကတော့တော်တော်လေးကိုလူသားလည်းမဆံပြီးတော့လူသားစိတ်ကိုတော့မရှိဘူးလားလို့ကျမအဲ့လိုစိတ်ထဲမှာထင်ဒီလိုမျိုးဖြစ်နေတဲ့ပုံတွေ့ရင်လည်းနေရင်မကြိုက်ရလို့မရှိဘူးပေါ့လေနော်အဆုံးဆုံးသွားတဲ့အဆုံးသွားတဲ့လူတွေအားလုံးကိုကျမအနေနဲ့အားလုံးကိုလည်းကောင်းရမွန်ရာရောက်ဖို့အတွက်ပေါ့လေနော်ကျမတကယ်ဆုတောင်းပေးပြီးရပါတယ်နောက်ပြီးတော့ကျန်းကျန်းတဲ့မိသားစုရဲ့အနေနဲ့လည်းဒီဖြန့်ဖြန့်စီရနေဒီစိုးရမ်းမှုတက်တာစီတဲ့မြင့်သိမ့်မှုကိုရရှိဖို့အတွက်ပေါ့ကျမတို့ဒီအချင်းတို့မျိုးသားလုံးတာမဟုတ်ပါဘူးအားလုံးဝိုင်းဆုတောင်းပေးတဲ့အတိုင်းတို့မှဖြည့်သိမ့်ဆုနေမှုပေါ့နောက်ပြီးတော့အဲဒီကြဆုံးသွားတဲ့လူတွေရဲ့မိသားစုအားလုံးကိုလည်းကျမအနေနဲ့အဲဒီဒါဆိုရင်ထပ်တူဝမ်းနေကြည့်ကြောင်းနဲ့ပေါ့လေနော်။နောက်အခုလက်ရှိဆေးရုံမှာဒီတန်ရာတန်ချက်ကိုကုစားခံနေရလူတွေကိုလည်းအဲတွေ့လဲကျမထူးထူးတောင်းပြရပူပြီးမှကျမဖို့အတွက်တရားများတောင်းပြီးတော့ဆက်လက်ပြီးလုပ်ဆောင်နိုင်ဖို့အတွက်လည်းကျမအနေနဲ့အဲဆုတောင်းလေးပေးရပါတယ်။
အခုလိုမျိုးကချင်ဒေသတွင်မြန်မာစစ်တပ်နဲ့ကချင်လူမျိုးရေးတပ်ကြားစစ်ရေးတင်းမာလာပြီးတော့တိစောက်နေစေပြည်တွင်းငြိမ်းချမ်းရေးအလန်းကွာဝေးလာနေတဲ့အနေအထားပေါ်မှာကချင်လူမျိုးနဲ့ကချင်ဒုက္ခသည်တွေကစိုးရိမ်မကင်းဖြစ်လာနေတာဖြစ်ပါတယ်။